မနက်ကမှာကိုဗစ်-19ရောဂါကူးစက်ခံသူ1,600ထပ်မှန်တွေ့ရှိခဲ့တဲ့အတွက်ကူးစက်ခံသူ3,000ထောင်ကျော်သွားပြီလို့ကျွမ်းမ၏ဝန်ကြီးဌာနကပြောလိုက်ပါတယ်။ရုံးနဲ့ 24 နှစ်မှာဗိုင်းရပ်ကြောင့်နောက်ထပ်သေဆုံးသူ33ယောက်ရှိတဲ့အတွက်စုစုပေါင်းသေဆုံးသူဦးရေဟာ962ယောက်ရှိသွားပြီလို့ပြောပါရယ်။ဒီနေ့သေဆုံးသူတွေထဲက27ယောက်ကတော့ငိုရောဂါအခံရှိသူတွေလို့ပြောပါရယ်။မနေ့ကတော့တနင်္ဂနွေလုံးမှာတခွဲတီပြူလူနာ842ယောက်ရှိခဲ့ပြီးတော့ဒီထဲက ရန်ကုန်တိုင်းကတရား41ယောက်နဲ့ဒုတိယအများဆုံးဖြစ်ပြီးတော့ရခိုင်ပြည်နယ်က59ယောက်နဲ့တတိယအများဆုံးဖြစ်ပါတယ်။ဒီထဲမှာပြည်ပကနေပြန်လာပြီးတော့အသွာလာကန့်သတ်ထားရှိသူ4ယောက်ပါဝင်တယ်လို့လည်းပြောပါရယ်။ဒီနေ့မှာတော့နှစ်ကြိမ်ဆက်ပိုးမတွေ့လို့ဆေးရုံကနေဆင်းဝင်ရသောသူ840ရှိတဲ့အတွက်ရောဂါသက်သာပျောက်ကင်းလာသူဦးရေ1,460ဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်ခင်ဗျာ။